ပြည်ထောင်စုကစစ်ကောင်စီကစက်တင်ဘာလ9ရက်နေ့ကြာသာပတေးနေ့ည9:00ကြောကဒီကျောင်းကနေဘုံကျက်တိုက်ခိုက်ခဲ့တာကြောင့်ကလင်း900ယောက်အပါအဝင်ဒီဆဲဦးအသက်ဆုံးခဲ့ရတယ်လို့နောက်ဆုံးရသတင်းတွေမှာကျမတို့ကသိရှိရပါတယ်အခုလိုမျိုး
စစ်ကောင်စီဘက်ကဘုံကျဲတိုက်ခိုက်တဲ့အတွက်စစ်ဘေးဒုက္ခသည်အများအပြားသေဆုံးပြီးတော့ဒဏ်ရာအပြင်းထန်ရခဲ့တဲ့အခြေအနေ VOA မြန်မာပိုင်းသတင်းတော့မအေးအေးမှာကသတင်းပေးပို့ထားပါတယ်စစ်ဘေးဒုက္ခသည်တထောင်လောက်ရှိနေတဲ့ရှမ်းပြည်နယ်တောင်ပိုင်းဖေခုံမြို့နယ်ကစစ်ဘေးရှောင်စခန်းတစ်ခုအပေါ်ကြာသာပတေးနေ့စက်တင်ဘာလ9ရက်နေ့ညပိုင်းကစစ်တပ်ကလေကြောင်းကနေဘုံကျဲတိုက်ခိုက်ခ
ဒီစပေးဆောင်စခန်းမှာကျောင်းနေရွယ်ကလေးငယ်6ရာဝန်းကျင်လောက်နဲ့လူရဲတထောင်လောက်နေထိုင်နေကြတာပါကလေးငယ်တွေတက်ကြီးရွယ်ဦးတွေအမျိုးသမီးတွေအများစုနေထိုင်နေကြတဲ့စပေးဆောင်စခန်းပေါ်စစ်တပ်ရဲ့ဗုံးကျဲမှုကြောင့်ဆရာရသူတွေများလာတယ်လို့လည်းပြောပါတယ
်အဲဒီတထောင်ဝန်းကျင်လောက်ရှိတဲ့စီဆောင်စံပြေးသွားတယ်ဆေးရုံလည်းမရောက်သေးတော့လေအခုဒီမှာရှိရလူတွေလည်းဒီအလောင်းနဲ့လည်းသူတို့ရှုပ်နေတော့လေဆရာကရှိရပေါ့နော်ဒီထားသွားပြီပေါ့နော်ရှိရကဟုတ
်ကဲ့ဟုတ်ကဲ့
သူကဟိုကျန်တဲ့လူတွေလည်းပြည်ကြီးကိုရွှေ့နေပါလားဆိုတော့လည်းသူရှုပ်နေကြတော့အဲဒီဆေးရုံကလည်းရောက်ရောက်လဲဆိုမှလို့လည်းမရောက်ဖြစ်နေဆေးရုံရောက်မှပဲဒီကြားသိရမှာဖြစ်
စစ်ကောင်စီတပ်တွေနဲ့ကရင်ပြည်အမျိုးသားကာကွယ်ရေးတပ်တွေကြားအရင်ဖြစ်ပွားခဲ့တဲ့တိုက်ပွဲတွေကြောင့်ဒေသခံတွေဟာဘေးလွတ်မဲ့ထင်တဲ့နေရာတွေမှာစစ်ဘေးရှောင်နေကြရတာဖြစ်ပါတယ်။လက်ရှိမှာတော့တိုက်ပွဲတွေဖြစ်မနေဘဲစစ်တပ်ကလေကြောင်းကနေဘုံကျဲတိုက်ခတ်ခဲ့တာဆိုပြီးစစ်ဘေးရှောင်တွေကပြောပါတယ်။စစ်ဘေးရှောင်နေတဲ့နေရာပေါ်ဘုံကျဲခံရတဲ့အတွက်ဒုက္ခသည်တွေဟာဘယ်ကိုထပ်ပြီးတောရမှန်းမသိဖြစ်နေကြတယ်လို့လည်းအကူအညီပေးနေသူတွေကပြောပါတယ်။စေယုံစေကန်းဒီမှာလုံလောက်တဲ့စေဝါနဲ့ပစ္စည်းကိရိယာတွေအလုံလောက်မရှိတာကြောင့်အချင်းနေဆိုးတဲ့ဒဏ်ရာပြင်းထန်နေသူတွေကိုလည်းကုသဖို့အတွက်အခက်အခဲတွေရှိနေကြပါတယ်ရှင်။